လူဟင်္ဆာဒုက္ခသည်တွေကိုနေရပြန်ပို့ရေးအချိန်စောလွန်နေသေးကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်စုံစမ်းစစ်ဆေးရေးမှူးရန်ဟီလီကပြောပါရယ်ပမောက္ခရန်ဟီလီရဲ့ဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံခီးစဉ်တွေနဲ့ပတ်သက်လို့တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်မှာဖေဖော်ဝါရီလ၁ရက်ကြာသာပတိနေ့မှာသတင်းစာရှင်းလင်းပွဲရှိကြောင်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကကြေညာထားပါရယ်မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြမှာပါရှင်
နှစ်ပတ်လည်အစီအခံစာပြည့်စုံနိုင်ဖို့မြန်မာနိုင်ငံကိုပြည်ဝင်ခွင့်မရတဲ့နောက်ကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီဟာဇန်နဝါရီလ18ရက်နေ့ကနေ24ရက်နေ့အထိ9ရက်ကြာဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့ရပါ။အဲ့ဒီခီးစဉ်အတွင်းဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကကော့ကဆက်စ်ဘဇားကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုပြီးဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရနှစ်ရဲ့သဘောတူညီချက်အရရိုဟင်ဂျာဒုက္ခသည်တွေကိုအခုဇန်နဝါရီလနောက်ဆုံးသတင်းပတ်မှာစတင်ပြီးမြန်မာဘက်ကနေရက်ပြန်ပို့ရေးကိစ္စမှာလုံလောက်တဲ့ပြင်ဆင်မှုတွေမတွေ့ရသေးဘဲအချိန်အရလည်းစောလွန်နေသေးကြောင်းဘလူခလီရိုဟင်ဂျာဒုက္ခသည်စခန်းရောက်ရှိခြင်းအယ်ဂျာဇီးယားနဲ့တွေ့ဆုံမေးမြန်းခဲ့မှာရန်ဟီလီကအခုလိုပြောသွားပါတယ
်။ I don't think that the situation has really improved in Myanmar. And first of all, where would they go back to?
မြန်မာနိုင်ငံဘက်မှာအခြေအနေတွေအမှန်တကယ်တိုးတက်မလာသေးဘူးလို့ကျွန်မထင်ပါတယ်။ပထမဆုံးချက်ကတော့သူတို့ဘယ်နေရာကိုပြန်သွားရမလဲဆိုတဲ့မေးခွန်းပါ။သူတို့ရဲ့တမွေးဝမ်းကြောင်းလုပ်ငန်းတွေပျက်စီးဆုံးရှုံးသွားခဲ့ပြီးစိုက်ပျိုးထားတဲ့ကောက်ဘဲတိနံတွေလည်းပျက်စီးကုန်ပြီလေ။နောက်သူတို့ရဲ့စဘာစိုက်ကွင်းတွေလည်းဆုံးရှုံးခဲ့ပါတယ်။အဲ့ဒီစဘာတွေအားလုံးတခြားနိုင်ငံတွေစီတင်ပို့ရောင်းချခဲ့တယ်လို့အခုဆိုရင်သတင်းတွေထွက်လာနေပါပြီ။သူတို့အိမ်တွေဆုံးရှုံးရတယ်။ဒီတော့ပြန်လည်တိဆောက်ရေးကိစ္စဟာတကယ့်ကိုကြီးမားပါတယ်။လူတွေအနေနဲ့တခြားဒုက္ခတွေစခန်းမှာပြန်ပြီးနေရတဲ့ပုံစံမျိုးမဖြစ်သင့်ပါဘူး။
ဒါအပြင်မိုးရသည့်ကာလရောက်ရှိလာတော့မယ့်အချိန်ဘင်္ဂလားဒေ့ရှ်ဘက်ခြမ်းကဒုက္ခသည်စခန်းတွေမှာလူသားပေးဒုက္ခအခြေအနေဟာတဖြည်းဖြည်းနဲ့ပိုပြီးဆိုးရွားလာဖို့ရှိနေကြောင်းရဟိဒီကသတိပေးပြောဆိုခဲ့ပါတယ
်။ What I've seen so far with just a few days of rain or even a half a day of rain we will be
ရအနေနဲ့ကြာမိုးရွာတာဒါမှမဟုတ်နေ့တစ်ဝက်လောက်ပဲမိုးရွာတယ်ဆိုရင်ကိုပဲမြေပြိုကျတာတွေကိုကျမတို့မျက်မြင်ကိုယ်တွေ့ကြုံရဖို့ရှိပါတယ်။နောက်လူတွေအများအများထိခိုက်ဒဏ်ရာရတာကိုလည်းကျမတို့မြင်ရဖို့ရှိပါတယ်။ဒီဒုက္ခသည်စခန်းတွေမှာလူတွေဟာစုပြုံတိုးခွေနေရတဲ့အဖြစ်ဟာလူတယောက်အနေနဲ့ဘဝမှာနေသင့်နေတိုက်တဲ့အနေအထားမျိုးတောင်မဟုတ်ပါဘူး
။ဒါကြောင့်ဒုက္ခသည်စခန်းတွေတိုးချဲ့တိဆောက်ပေးနိုင်ဖို့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုအကူအညီပေးသင့်တယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကတိုက်တွန်းသွားပါတယ်။2019ခုနှစ်ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကိုတံပြန်နှိမ်နင်းဖို့မြန်မာစစ်တပ်ရဲ့အင်အားသုံးနည်းမြေရှင်းလင်းမှုကြောင့်ရိုဟင်ဂျာဒုက္ခသည်6,500ကျော်အိမ်ကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတာပါမြန်မာလုံခြုံရေးတပ်တွေရဲ့ပြင်းထန်ဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအရေးယူအပြစ်ပေးနိုင်ဖို့နိုင်ငံတကာအသိုင်းအဝိုင်းရဲ့ဖိအားတွေဆက်ပြီးလိုအပ်နေသေးတယ်လို့ရန်ဟီလီကပြောပါတယ
် I think the international communityshould do more to pressure
ငါတို့ကအတိုင်းဝဲနေတဲ့ဖိအားပုံပြီးပေးတယ်လို့ထင်ပါတယ်။ကျမတို့တည်ထားတဲ့အပြစ်ကျူးလွန်သူတွေတာဝန်ရှိသူတွေကိုအပြစ်ပေးအရေးယူတယ်ဆိုတာကျမတို့တကားမှမကြားဘူးသေးပါဘူး။ဒီဖြစ်ရပ်တွေအတွက်အရေးယူအပြစ်ပေးတာမျိုးရှိရပါမယ်။အပြစ်ကျူးလွန်သူတွေအနေနဲ့တာဝန်ခံမှုတာဝန်ရှိမှုရှိတယ်ဆိုတာကိုလည်းအများသိဖို့လိုအပ်ပါတယ်
။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ဟာဘင်္ဂလားဒေ့ရှ်ခီးစဉ်ပြီးဆုံးပြီးတဲ့နောက်ထိုင်းနိုင်ငံကိုဇန်နဝါရီလ24ရက်နေ့ကနေ30ရက်နေ့အထိတွားရောက်ခဲ့ပါတယ်။အဲ့ဒီခီးစဉ်အတွင်းတိုင်းနာအဖွဲ့အစည်းတွေပါဝင်မြမရေးလှုပ်ရှားနေတဲ့လူမှုအခြေပြုအဖွဲ့အစည်းတွေနဲ့လည်းရန်ဟီလီကတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒါအပြင်ဇန်နဝါရီလ29ရက်နေ့တနင်္လာနေ့ကလည်းထိုင်းမြန်မာနယ်စပ်မှာရှိတဲ့တိုင်းနာလူခွင့်ရေးအဖွဲ့တွေရှမ်းဒုက္ခသည်စခန်းကော်မတီဝင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။သူရဲ့ခီးစဉ်တွေ့ရှိချက်တွေနဲ့ပတ်သက်လို့တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကကိုရီးယားပရက်စ်စင်တာမှာဖေဗူအရီလ1ရက်နေ့ကျရင်ရဟီလီကသတင်းစာရှင်းလင်းပွဲပြုလုပ်မှာပါကုလအထူးစုံစမ်းရေးမှုအနေနဲ့မြန်မာနိုင်ငံကိုလာရောက်ခွင့်မြန်မာအစိုးရကညှင်းပယ်ခဲ့တာနဲ့ပတ်သက်လို့လေရဟီလီကသူ့ရဲ့ Twitter လူမှုကွန်ရက်ကနေဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံခီးစဉ်နဲ့ပတ်သက်လို့အဖြစ်ပြက်အမှန်တွေကိုရှာဖွေဖို့မြန်မာနိုင်ငံကလူအခွင့်အရေးဖိနှိပ်ခံရသူအားလုံးနဲ့မြည်သူမဆိုအတွက်ထုတ်ပေါ်ပြောဆိုဖို့ဘယ်အရာကမှသူ့ကိုတားဆီးလို့ရမှာမဟုတ်ကြောင်းရေးသားဖော်ပြခဲ့ပါတယ်ရှင်